အနည်းအောင်အဆင့်တက်မှတ်လိုက်ပြီးဖြစ်တဲ့ဒီမုံတိုင်းဝင်ရောက်တိုက်ခိုက်နိုင်ခြေရှိတဲ့လမ်းကြောင်းကနေပြီးတော့ပြည်နယ်တိုင်းတွေမှာတော့အရေးပေါ်ကူညီကယ်ဆယ်ရေးနဲ့လိုအပ်တဲ့ဆေးဝါးကုသမှုတွေပေးနိုင်ဖို့ဆေးရုံဆေးကန်ယာယီကယ်ဆယ်ရေးစခန်းတွေထားရှိပြီးတော့အရေးပေါ်ပြင်ဆင်ထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနက VOA ကိုပြောပါတယ်။မုံတိုင်းဝင်ရောက်ချိန်မှာကြိုတင်ပြင်ဆင်တင်တာတွေရှောင်ရှားတင်တာတွေကိုလည်းတဘာဝဘေးရန်ရဲ့စီမံခန့်ခွဲဦးစီးဌာနကအချိန်နဲ့တပြေးညီသတိပေးနေတယ်လို့မူလီဝတာနယ်စလဗေဒညင်ကြားရေးဦးစီးဌာနကမုံတိုင်းဖြစ်ပေါ်နေတဲ့အခြေအနေစစ်စင်ကိုလည်းထုတ်လွှင့်ပေးနေပါတယ်။မုံတိုင်းသတင်းတွေကိုလည်းစင်ဆက်မပြတ်နားထောင်ကြဖို့နဲ့ဒေသခံတွေမုံတိုင်းသတိရှိကြဖို့ကိုလွှတ်တော်ကိုယ်စားလှယ်တွေကသတိပေးထားကြပါတယ်။ပြည်စုံကိုတော့မတ်စုဝင်ကတင်ဆက်ထားပါရဲ့ရှင်။
ဟုတ်ပါတယ်ဘင်္ဂလားပင်လယ်ော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းဒေသကိုဖြတ်ကျော်ဝင်ရောက်နိုင်ကြောင်းခန့်မှန်းရလို့အနည်းအောင်ရေးပေါ်အခြေအနေအဖြစ်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတ်မှတ်လိုက်ပြီးဖြစ်ပါတယ်ပထမဆုံးကုန်းတွင်းပိုင်းကိုဝင်တိုက်တဲ့အခါမှာတော့စစ်တွေမြို့နယ်ကြောက်ဖြူမြို့ကိုဖြတ်ကျော်ဝင်ရောက်တိုက်ခတ်မှာဖြစ်ပြီးအမြင့်ဆုံးမိုင်55မိုင်ကနေမိုင်50အထိတိုက်ခတ်နိုင်ခြေရှိတယ်လို့မူလကကြေညာထားပေမဲ့အခုတော့ဒီထက်ပိုပြင်းထန်တဲ့စိုက်ကလုန်းမုန်တိုင်းအဆင့်ရောက်သွားပြီလို့သိရပါတယ်အခုလိုမုံတိုင်းပထမဦးဆုံးဝင်ရောက်တိုက်ခိုက်လာမဲ့ရခိုင်ပြည်နယ်ကြောက်ဖြူစစ်တွေနဲ့တခြားမြို့တွေမှာတော့မုံတိုင်းအရေးပေါ်ကူညီကယ်ဆယ်ရေးဆောင်ရွက်ပေးဖို့အရေးပေါ်ဆေးဝါးကူတာမှုတွေပေးနိုင်မှုစေယုံစေကန်းတွေနဲ့ယာယီကယ်ဆယ်ရေးစခန်းတွေကိုအရေးပေါ်ညွှန်ကြားချက်တွေထုတ်ပြန်ထားတယ်လို့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါရစေ။
ကျွန်တော်တို့ကတော့အဓိကတော့အခုမုံတိုင်းဝင်ရခိုင်ပြည်နယ်ကြောက်ဖြူမအောင်မြေပေါ်အဲ့ဒီဘော်ရခိုင်ပြည်နယ်ကတော့အခြားတိုင်းနဲ့ပြည်နယ်တွေလည်းညောကြားထုတ်ထားပါတယ်။မင်းကတော့ဖြတ်တော့ဖြတ်နေပြီပေါ့။အဲ့တော့ကျွန်တော်တို့ကကြိုတင်ပြီးတော့ပြင်ဆင်ထားတယ်။အစတည်းကစေဝါစုဆောင်မှုလိုအပ်တဲ့နှွေးတဲ့ဟိုပေါ်အေးမြောင်ကြိုတင်ပြင်ဆင်မှုလိုအပ်တဲ့ဟိုပေါ်ဒီစေဝါကအစနံပါတ်ဘေးကင်းရမှာနေဖို့ရေဝင်မဆိုတော့ရေအားအဆင့်ကုဆတဲ့ကျွန်တော်တို့ကတော့ကြိုတင်ပြီးတော့ပို့တော်ပြီးသားပါ။ပို့တော်ပြီးသား။နောက်ပြီးတော့ဆေးဦးစေကံရလူနာတွေပါလေ။ကျွန်တော်တို့အစွားတွေပေါ့ဒီရှေ့ပြောင်းမှုစီစဉ်ထားပြီးသားဖြစ်ပါလေ။
မုံတိုင်းဘေးအန္တရာယ်အတွေ့အကြုံရှိပြီးသားကြောက်ပြူဒေသခံတွေအနေနဲ့သက်ဆိုင်ရာကထုတ်ပြန်နေတဲ့မုံတိုင်းသတင်းသတိပေးကြေညာချက်တွေကိုစဉ်ဆက်မပြတ်နားဆွင့်နေကြပြီးတော့ကြိုတင်ပြင်ဆင်ထားတင်တာတွေကိုအရေးပေါ်ဆောင်ရွက်ထားဖို့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်ကတိုက်တွန်းပါတယ်
။ဒီကြောက်ဖြူနယ်စစ်တွေကကမုံဒီမုံတိုင်းနဲ့ပတ်သက်လို့တော့ဒေသခံတွေကိုပြောဖို့လိုအပ်တာကတော့အဓိကမိုးလေဝသဌာနနဲ့ဇလဗေဒဦးစီးဌာနကကြေညာတာကတော့မုံတိုင်းဟာ50မိုင်နဲ့မိုင်50လုံးလောက်ပဲတိုက်မယ်ဆိုပြီးတော့အပင်းထွက်နေတဲ့ကြောင့်ဒီတပ်ခံတွေကတော့ဒီလေနောက်ဆိုလို့ရှိရင်သူတို့ကဖြည့်ရုပ်ဖြစ်စဉ်အချိန်ကနည်းနည်းလေးပဲပူရဲလို့မှတ်ကြလိမ့်မယ်အဲဒါကြောင့်ဒီဖြည့်ရုပ်ဖြစ်စဉ်အချိန်နည်းနည်းလေးပူရဲဆိုရဟာမျိုးနဲ့ပေါ်ပေါ်ရော့ရော့မနေပဲနဲ့မုန်တိုင်းဟာမုန်တိုင်းပဲဆိုပြီးတော့ကိုယ့်ဘက်ကလိုအပ်ချက်တွေကိုမုန်တိုင်းကြီးတစ်ခုကြားရောက်လာပြီးတကယ်တို့ကြိုတင်ပြီးတော့ပြင်ဆင်ထားဖို့လိုတယ်တတိဝိရိယရှိဖို့လိုတယ်ဒီကလေးကြရင်လည်းဒီနေ့တည်းမှာမုန်တိုင်းအားနည်းနေပြီပဲကုန်းပေါ်ဖြတ်တဲ့အခါဒီကဲပို့ပြီးတော့အပြင်းညာရည်တွေရှိကြတယ်လေအဲ့ဒါကြောင့်တတိဝိရိယရှိကြဖို့တော့အင်မတန်အရေးကြီးတယ်ဆိုတာလေးတစ်ချက်အတိပေးချင်တာပေါ့
ဒါအပြင်မုန်တိုင်းစတင်ဓာတ်ရိုက်တိုက်ခတ်မဲ့ကြောက်ဖြူမျိုးနဲ့စစ်တွေမျိုးနောက်တခြားမျိုးတွေမှာသက်ဆိုင်ရာတွေဘက်ကအရေးပေါ်ကူညီကယ်ဆယ်ရေးတွေဆောင်ရွက်ထားတယ်လို့ဒေသခံနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကလည်းအရေးပေါ်ပူးပေါင်းဆောင်ရွက်တင်တာတွေကိုသတိနဲ့ဆောင်ရွက်ကြဖို့ကြောက်ဖြူလွတ်တော်ကိုယ်စားလှယ်ကတိုက်တွန်းပါတယ
်တကယ်လို့ဖြစ်လာလို့ရှိရင်အဲ့လိုစီစဉ်ထားတာတော့ရှိပါလိမ့်မယ်ဒါပေမဲ့ဒီဒေသခံဒီပေါ်မှာစီမံခန့်ခွဲရတဲ့အုပ်ချုပ်ရေးအဖွဲ့တွေအထူးသဖြင့်အာဏာပိုင်ရေးအနေနဲ့ဘုံတိုင်းကြီးရဲ့ငယ်ရဲ့လေးတိုင်တို့များရဲ့ငယ်ရဲ့ရွှေပေါ်မှာမိုးလေဝသတည်င်းလောက်နဲ့သူတို့ချိန်ဆပြီးတော့တုံ့ပြန်ဖို့တဲ့တဘာဝပြည်ရန်တဲ့တခုရရောက်လာပြီဆိုလို့ရှိရင်ဘယ်လိုအကူအညီပေးရမလဲရွှေဟာတွေကကြိုပြီးတော့လောက်ထားဖို့လိုတယ်ဒီအန်တဲ့မကြောက်ခင်တဲ့ဒီဒီအန်တဲ့ကြောက်လို့ရှိရင်ကြိုတင်ပြီးတော့ဒီတခါလေးကလောက်ဆောင်ခိုင်းရမယ့်ဟာကိုလည်းပြီးတော့ပေါ်ပေါ်ရော့ရော့မနေဖို့အလေးနဲ့ထားပြီးတော့ဒီသူတွေနူးနူးကြကြရှိဖို့ဖြစ်ရကိုလည်းဒီတခါအနာပိုင်ဖွဲ့စည်းတွေနဲ့ညည်းရာအတိပေးဖို့တော့လိုအပ်တာပေါ့လေ
မကြခင်တိုက်ခတ်လာတော့မယ့်စိုက်ကလုန်းမုန်တိုင်းရဲ့အန္တရာယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့သဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဦးစီးဌာနဘက်ကလည်းမုန်တိုင်းဖြစ်ပေါ်နေတဲ့အချိန်မုန်တိုင်းတိုက်နေတဲ့အချိန်နောက်မုန်တိုင်းတိုက်ခတ်အပြီးဆောင်ရွက်ရမယ့်မုန်တိုင်းသတိပေးပညာပေးကြေညာချက်တွေကိုအချိန်နဲ့တပြေးညီဇက်တိုက်ထုတ်ပြန်နေတယ်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့အနေနဲ့လည်းမုန်တိုင်းဖြတ်တန်းသွားနိုင်တဲ့လမ်းကြောင်းတွေမှာရှိတဲ့တိုင်းဒေသကြီးပြည်နယ်ခရိုင်နဲ့မြို့နယ်ကမိသက်စခန်းတွေမှာရှာဖွေကူညီကယ်ဆယ်ရေးတပ်ဖွဲ့ဝင်တွေကိုအရေးပေါ်စုဖွဲ့ပြင်ဆင်ထားရှိနေတယ်ဆိုတာကိုလည်းတည်င်းနေဇက်တိုက်ထုတ်ပြန်နေပါတယ်ရှင်
မဆူမှုတင်ဆက်ပေးထားတာဖြစ်ပါတယ်